စ္စရေးဟားမတ်စစ်ပွဲအဆုံးသတ်ရေးအီဂျစ်နိုင်ငံကဂျာဝင်ကျူးပန်းနေတဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိစ္စဆွေးနွေးဖို့ဟားမတ်စစ်ပွဲကအဆင့်မြင့်အရာရှိတွေပါတဲ့ကိုယ်စားလှယ်အဖွဲ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုဒီရက်ပိုင်းရောက်လာဖို့ရှိနေတဲ့အချိန်မှာပဲဟားမတ်စစ်ပွဲခေါင်းဆောင်ဘေဆမ်နိမ်ကတော့ဂါဇာမှာအစ္စရေးဘက်ကရန်လိုတိုက်ခိုက်တာတွေအဆုံးမသတ်မချင်းဖမ်းဆီးထားတဲ့သူတွေအပြန်အလှန်လွတ်ပေးဖို့ဆိုတဲ့ညှိနှိုင်းမှုကလည်းဖြစ်လာမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်အီဂျစ်ဆိုပြထားတဲ့အဆင့်၃ဆင့်ပါငင်းကြဲရေးအစီအစဉ်ထဲမှာတော့အောက်တိုဘာ9ရက်နေ့တုန်းကဟာမတ်စ်ဖွဲ့တွေအစ္စရေးကိုတိုက်ခိုက်တဲ့အချိန်ဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေကိုပြန်လွတ်ပေးရေးအစ္စရေးဘက်ကလည်းဖမ်းဆီးထားတဲ့ပါလက်စတိုင်းချင်းသားတွေကိုပြန်လွတ်ပေးဖို့နဲ့နောက်စစ်ပွဲကြီးအဆုံးသတ်ဖို့အတွက်ကနဦးအပြစ်ရဲ့စောင့်ကြည့်လေ့လာမှုတွေလုပ်သွားဖို့နောက်စစ်ပွဲအလွန်ဂါဇာအုပ်ချုပ်ရေးအတွက်ပါလက်စတိုင်းအစိုးရတရက်ဖွဲ့စည်းသွားဖို့ကိစ္စတွေပါပါတယ်ဒီဆိုပြုချက်ကိုဟာမတ်စ်အဖွဲ့ဘက်ကပြီးခဲ့တဲ့သတင်းပတ်ကတည်းကလက်ခံရရှိခဲ့တာဖြစ်ပြီးလက်ခံမခံဆိုတာကတော့မပြောသေးပါဘူးဒီအထောက်အထွေမှာပဲဟာမတ်စ်ခေါင်းဆောင်ကအစ္စရေးဘက်ကတိုက်ခိုက်နေတာတွေကိုရက်ဖို့နဲ့အဲ့ဒါလိုမရက်ဘဲစစ်ဆင်မှုတွေမဖြစ်နိုင်ဘူးဆိုတာကိုပြောဆိုလိုက်တာလည်းဖြစ်ပါတယ်